ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအတွင်းဆောင်ရိပခဖြစ်စဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်နေရသူတွေကမွတ်စလင်ရွာသား26ဦးဟာမောင်းနှမြို့ငခုရလက်ခံအခြေစိုးရေးစခန်းကိုမနေ့ကသနားရဝင်ရောက်လာကြပါတယ်လက်ခံရေးစခန်းရဲ့အစီအစဉ်တိုင်းဆောင်ရွက်ပြီးမောင်းနှမြို့နယ်တွေကသူတို့နေရက်ကိုနေရက်ရင်းကိုကူညီပို့ဆောင်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်လက်ခံရေးစခန်းဖွင့်ပြီးနေရက်နှစ်နှစ်တာအတွင်းမှာဆစ်ရှောင်190ကျော်သာဝင်လာခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစီစဉ်မှုအားနည်းချက်ကြောင့်လို့လေဒေသခံအာဏာပိုင်တွေကပြောပါတယ်ဒီအခြေအနေကိုတော့ဗီဒီယိုမှာပိုင်းသတင်းတော့နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီခိုင်းပြည်နယ်တွင်2019ခုနှစ်ကတရုတ်ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့နိုင်ငံဆွေးရပြီးအချိန်ချင်းစီစဉ်ခဲ့ပြီးမဲ့အခုချိန်ထိတရားဝင်ပြန်လာနိုင်တဲ့ဒုက္ခသည်တွေမရှိသေးပါဘူးဒါပေမဲ့အခုနောက်ပိုင်းကိုယ်တော်ဆန္ဒလျောက်မြန်မာနိုင်ငံဘက်ကိုတဖြည်းဖြည်းပြန်လာနေတဲ့သူတွေရှိနေပါတယ်။စက်တင်ဘာ25ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြတဲ့သူတွေနဲ့ကမွတ်စလင်ရွာသား26ဦးဟာမိမိတဘောဆန္ဒလျောက်ငခုရအကျိုးဆိုးရေးစခန်းကိုဝင်ရောက်လာပြီးလက်ရှိနေရကိုပြန်လည်ပို့ဆောင်ခဲ့ပြီလို့ရခိုင်ပြည်နယ်ဆိုရဖွဲ့ဝင်လုံချုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမှုကြီးမင်းတန်းကအခုလိုပြောပါတယ်။
ကျွန်တော်ဆန္ဒနဲ့ဝင်လာတယ်ဆိုတာဟုတ်ပါတယ်အဲ့လိုဝင်လာတော့ကျွန်တော်တို့ဒီ UEHR ခေါ်တာပေါ့ဗျာဟိုနေရာဆုံးမှာပြန်လည်လက်ခံရေးရုံမှန်းခွဲပေါ့နော်အဲ့ဒီအစီအစဉ်ပရိုဂရမ်လိုက်ကျွန်တော်တို့ကဆက်သွားပါတယ်ကျွန်တော်အရင်ကအခုရမှာဘူးစီစစ်ပြီးတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီကျမ်းပဲပါတဲ့တရားရှိတယ်အဲ့ဒီကျမ်းပဲပါတဲ့တရားကတော့သူ့ကိုဆက်လက်ဆက်ဆေးလုပ်ပေါ့ပြန်လည်26ရောက်ကတော့သူတို့ကိုကျွန်တော်ပြန်လည်လက်ခံရေးအစီအစဉ်ရအဲ့ဒီမှာမှတ်တမ်းတွေလုပ် MVC တက်တွေထုတ်ပေးကြောင်အင်းပေါ့ဗျာနော်ပုံစံ60နှစ်ခေါ်တာပေါ့အင်းတော်တို့ရားတွေဖြည့်ဖြည့်ပြီးသူတို့နေလို့ရဲ့ရွာနဲ့အနီးဆုံးနေရာကိုသူတို့နေခဲ့တဲ့အနီးဆုံးရွာတွေရောက်သွားပါပြီ
မနေ့ကငခုရချူဆိုလက်ခံရေးစခန်းမှာဝင်ရောက်လာသူ28ဦးနဲ့ကသူဟာချမ်းပန်းမှုတွေမှာပါဝင်နေတဲ့ဆိုတဲ့တန်လျာနဲ့စစ်ဆေးနေသေးဖြစ်ပြီး26ဦးကတော့ UEHRD လုပ်ငန်းစဉ်ရဒီစစ်ကြီးခဲ့လို့၎င်းတို့ဆန္ဒအတိုင်း MP ကထုတ်ပြီးပြီးမူလနေထိုင်တဲ့ကြီးရွာကိုပြန်ပို့ခဲ့တယ်လို့ဘုံမူကြီးမင်းတန်းကပြောပါတယ်ဒီလိုဝင်ရောက်လာသူမွတ်စလင်ရွာသား26ဦးကိုမခူရစခန်းကနေ၎င်းတို့နေထိုင်ရာကြက်ရုပ်ပြင်ဦးရှင်းကြကျေးရွာဘက်ကိုလုံခြုံရေးစစ်ဖွဲ့ဝင်တွေကပြန်လည်ပို့ဆောင်ပေးတယ်လို့မခူရစခန်းနေရွာသားသူကပြောပါတယ်။ဒီရက်ပိုင်းကနေရက်ဆုတ်ခွာသွားသူတွေထဲကမိမိသဘောလျောက်ပြန်လည်ဝင်ရောက်လာသူတွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံထားတာစုစုပေါင်း290ကျော်ရှိပြီလို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်။
290တော့ကျော်သွားပြီ။ကျွန်တော်တို့အရင်ကအစီအစဉ်ထားတဲ့သူက290ကပြောတာလေ။သူတို့ရခိုင်နေကြတဲ့နေရာကျွန်တော်တို့ပြန်နေရာချထားတဲ့နေရာခွဲလိုက်တော့ကျွန်တော်ဒီသားကနည်းသေးတာပေါ့။သူတို့လုံလုံရေးအပွားဖြစ်ပြီးလို့ကျွန်တော်ကနေရာပြန်မချသေးတော့ဘူးနေနေအစီအစဉ်နဲ့။လက်တလုံးကတော့ကျွန်တော်တို့ဒီမှုဝန်ထမ်းကျယ်ကျယ်ရနေပြီးတော့မှနှုတ်နဲ့ပေါ့။အလားတူဆန်းဒီပဲစားပေါ့။အဲ့လိုမျိုးတော့ထောက်ပံ့ပေးထားတာ။
ဒီခိုင်းပြည်နယ်မောင်တော်ခရိုင်တွင်2019ခုနှစ်ဩဂုတ်လမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်တမတော်ကနေနေမြေရှင်းလင်းရေးနဲ့လုံခြုံရေးလှုပ်ဆောင်မှုတွင်ဒေသခံမွဆလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြောင်းကုလသမဂ္ဂကနေထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သူတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆွေရတို့ညှိနှိုင်းခဲ့ရမှာနိုင်ငံတော်တူညီချက်အရပြန်လည်လက်ခံဖို့အတွက်2018ခုနှစ်ဇန်နဝါရီလနိုဝင်ဘာလနဲ့2019ခုနှစ်ဩဂုတ်လတို့မှာစီစဉ်ခဲ့ပေမဲ့ဝင်လာတာမရှိခဲ့ပါဘူးမြန်မာနိုင်ငံဆိုရဘက်ကလက်ခံကြိုးဆိုရေးစီစဉ်လှုပ်ဆောင်နေပေမဲ့ဝင်လာမှုမရှိတဲ့ပုံမှာမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကအခုလိုပြောပါတယ်
ကျွန်တော်နိုင်ငံတော်အစီအစဉ်နဲ့ကျွန်တော်နိုင်ငံအနေနဲ့လက်ခံပေးနေရလေ။ကိုဘကအစီအစဉ်ပေးမှုများတော့ပေါ့ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံပြန်ပြီးတော့လာပြန်တဲ့လူတွေတိကျဆင်းရဲကောက်တာတို့သူတို့တကယ်တမ်းပြန်လာမယ်ဆိုလို့ရှိရင်လုံလောက်တဲ့လုံလုံကြီးတွေပိုင်းနဲ့လောက်ပြီးတော့လိုက်မပုံနိုင်ဘူး။ပြန်ဝင်လာတဲ့လူတွေသူတို့လေးကြည့်တဲ့အဟာလောက်ကတော့အရင်မျိုးအဖွက်တော်တော်များများလည်းပြန်မဝင်ဖို့ပြောရဆိုတာမျိုးတွေလည်းကျွန်တော်တို့ပြန်ကြားနေတာပေါ့။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယ်စိတ်ခါရှိရှိနေရပြန်နိုင်ဖို့ကြိုးပမ်းရမှာယုံကြည်စိတ်ချအောင်မြန်မာဆိုရကဆိုင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်ဆိုရဘက်ကဝေဖန်ခဲ့တယ်လို့မြန်မာဆိုရကတော့တစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုလက်မခံပေမဲ့သူတို့တွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်ဆိုရနဲ့နားလည်မှုစာချုပ်လာလက်မဆိုးလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့သတင်းလာနေ့ညနေပိုင်းတုန်းကမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တရားပြေဆုံးပြီးဒုဟင်ဂျာတွေဌာနပြန်နိုင်ရေးလုပ်ငန်းစဉ်ပြန်ဆန်းနိုင်ဖို့ကုလသမဂ္ဂဒေသညီလာခံပြင်ပမှာအလို့သဘောဆွေးနွေးခဲ့ကြပါတယ်။လက်ရှိမှာမြန်မာဆိုရအနေနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံဖို့ကြိုးစားနေပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူးခင်ဗျာ။